ယေလုကာခရစ်ခန်းကြီး28အငယ်1မှ8လူတို့သည်အာမလျော့ဘဲကြိုးစား၍ဆုတောင်းရမည်အကြောင်းကိုဥပမာစကားအားဖြင့်မိန့်တော်မူသည်ကမြို့တစ်မြို့၌ဖျားသခင်ကိုမကြောက်ရွံ့လူကိုအာမနတ်တတ်သောတရားသူကြီးတစ်ယောက်ရှိ၏ထိုမြို့၌နေသောမုတ်ဆိုးမတစ်ယောက်သည်တရားသူကြီးထံသို့တွား၍ဂျမရံဘက်ကိုလက်စားခြေလောက်အောင်အပြည့်အလျောက်ဒံစီရင်ပါဟုတောင်းပန်တော်လဲတရားမစီရင်ဘဲကြာမြင့်စွာနေ၏ထိုနောက်တရားသူကြီးကငါသည်ဖျားသခင်ကိုမကြောက်ရွံ့လူကိုအာမနတ်တတ်သောသူဖြစ်တော်လဲဤမုတ်ဆိုးမသည်ငါ့ကိုနှောက်ယှက်သောကြောင့်သူ့ဘက်၌တရားစီရင်မည်သို့မဟုတ်အစဉ်လာ၍ငါ့ကိုပင်ပန်းစေလိမ့်မည်ဟုစိတ်ထဲ၌အကြံရှိ၏မတရားသောထိုတရားသူကြီးအကြံကိုမှတ်ကြလော့ဖျားသခင်ရွေးကောက်တော်မူသောသူတို့သည်နိညာမပြတ်အော်ဟိ၍တောင်းလျှောက်လျင်ဖျားသခင်သည်သူတို့ပြန်၌တရားမစီရင်ဘဲနေတော်မူမည်လောကြာမြင့်စွာတီးခံတော်မူမည်လောငါဆိုသည်ကသူတို့ပြန်၌အလျင်မြန်တရားစီရင်တော်မူမည်သို့တော်လည်းလူသားသည်ကြွလာသောအခါယုံကြည်ခြင်းကိုမြည်ကြီးပေါ်မှတွေ့မည်လောဟုသခင်ဖျားသည်မိန့်တော်မူ၏အငယ်ကူမဆလီကိုကုတို့ကိုအမိပြု၍သူတပားကိုမထီမဲ့မြင်ပြုတ်တတ်သောသူအချို့တို့အားမိန့်တော်မူသောဥပမာကလူနှစ်ယောက်တို့သည်ဆုတောင်းပတ္ထနာပြုခြင်းကဗိမာန်တော်ပေါ်သို့တက်ကြ၏တယောက်ကပါရိရှဲဖြစ်၏တယောက်ကအခွန်ခံဖြစ်၏ပါရိရှဲသည်တယောက်ထီးရက်လျက်"အိုးဖျားသခင်သူတပားတို့သည်အနိုင်ထက်လူယူခြင်းမတရားသဖြင့်ကျင့်ခြင်းသူမြားကိုပြမှားခြင်းအပြစ်ရှိတဲ့ကဲ့သို့ကျွန်ုပ်၌မရှိသည်သာမကဤအခွန်ခံကဲ့သို့ပင်မဟုတ်သောကြောင့်ယေရှုတော်ကြီးလှပေ၏အကျွန်ုပ်သည်ခုနှစ်ရက်တွင်နှစ်ရက်အစာရှောင်ပါ၏ဥစ္စာရှိသည်များတို့ကိုဆယ်ပုတ်တဖို့လှူပါ၏ဟု၍ဆုတောင်းပတ္ထနာပြု၏အခွန်ခံမူကားအဝေးကရက်၍ကောင်းကင်သို့မမျောမချိဝွန်ပဲယင်ပတ်ကိုခတ်လျက်โอ้พระทခင်อภิเมยသောအကျနှုတ်ကိုတနာချင်းကုဏစိတ်ရှိတော်မူပါဟုဆုတောင်းလေ၏ငါဆိုသည်ကားထိုသူသည်အပြစ်ပြေလျက်မိမိအိမ်သို့ပြန်သွား၏ပါရိရှဲမူကားအပြစ်မပြေအကြောင်းမူကားကိုချီးမြှောက်တော်သူမည်သည်ကားနှိမ့်ချခြင်းသို့ရောက်လက်တန်ကိုနှိမ့်ချတော်သူမည်သည်ကားချီးမြှောက်ခြင်းသို့ရောက်လက်တန်ဟုမိန့်တော်မူ၏အငယ်၅မှနစနေတော့ထိုအခါသူငယ်တို့ကိုလက်တော်နှင့်တို့စီခြင်းငှာအထံတော်သို့ဆောင်ခဲ့သည်ကိုတပည့်တော်တို့သည်မြင်လင်အပြစ်တင်ကြ၏ယေရှုသည်ထိုသူငယ်တို့ကိုခေါ်တော်မူ၍ငါထံသို့လာပါလေစေမစည်းသားကြနှင့်ဘုရားသခင်နိုင်ငံတော်သည်ထိုတို့သောသူတို့၏နိုင်ငံဖြစ်၏ငါအမှန်ဆိုသည်ကားအချင်းသူသည်ဘုရားသခင်၏နိုင်ငံတော်ကိုသူငယ်ကဲ့သို့မခံမယူထိုသူသည်နိုင်ငံတော်သို့မဝင်ရဟုမိန့်တော်မူ၏အရာရှိတယောက်ကကောင်းမြတ်သောဆရာသာဝရအသက်ကိုအမွေခံရအံ့သောငှာအကျွန်ုပ်သည်အဘယ်မှုကိုပြုရပါမည်နည်းဟုမေးလျှောက်တော်ယေရှုကငါ့ကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သည်နည်းဘုရားသခင်တပါးသည်သာကောင်းမြတ်တော်မူ၏သင်သည်ပညာတော်တို့ကိုတည်တည်မဟုတ်လောသူမယားကိုမပြစ်မှားနှင့်လူအသက်ကိုမတတ်နှင့်သူဥစ္စာကိုမခိုးနှင့်မမှန်သောတတ်တေကိုမခံနှင့်မိဘကိုယုံကြည်စွာပြုလို့ဟုမိန့်တော်မူလျှင်အရှင်ဖျားထိုပညာရှိသည်များတို့ကိုငယ်သောအွယ်မှဆက်၍အကျွန်ုပ်ဆောင်းလျှောက်ပါပြီဟုလျှောက်ပြန်သည်ကိုယေရှုသည်ကြားလျှင်သင်သည်တခုလိုသေး၏ကိုဥစ္စာရှိသည်များကိုယောင်၍ဆင်းရဲသောသူတို့အားပေးဝေလော့ထိုတို့ပြုလျှင်ကောင်းကင်ဘုံ၌ဗန္တာကိုရလိမ့်မည်တို့ပြီးမှလာ၍ငါနောက်သို့လိုက်လို့ဟုမိန့်တော်မူ၏ထိုသူသည်များစွာသောဥစ္စာကိုရက်တတ်သောသူဖြစ်၍ထိုစကားကိုကြားလျင်အလွန်စိတ်မသာသည်နှင့်တော်လေ၏အငယ်24မှ30ထိုသူစိတ်မသာသည်ကိုယေရှုသည်မြင်တော်မူလျှင်ဥစ္စာရက်တတ်သောသူသည်ဘုရားသခင်နိုင်ငံတော်သို့အလွန်ဝင်ခဲ့လာ၏ကလောက်သည်အနပါကိုရှိုးလွယ်၏ငွေရတတ်သောသူသည်ဘုရားသခင်နိုင်ငံတော်သို့ဝင်ခဲ့သည်ဟုမိန့်တော်မူ၏ကြားသောသူတို့ကလည်းတို့ဖြစ်လျင်အဘယ်သူသည်ကဲတင်တော်မူခြင်းသို့ ရောက်နေမည်နည်းဟုပြောဆိုကြ၏ကိုရောကလည်းလူမတက်နိုင်သောအမှုကိုဘုရားသခင်တက်နိုင်တော်မူသည်ဟုမိန့်တော်မူ၏ထိုအခါပေတုကအကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပြစ်၍ကိုရောနောက်သို့လိုက်ကြပါပြီဟုလျှောက်လေတော့ကိုရောကငါအမှန်ဆိုသည်ကအချင်းသူသည်ဘုရားသခင်နိုင်ငံတော်ကြောင့်အင်းရမိဘညီကိုသားများကြီးဟုသောတပါးပါးကိုစွန့်၏ထိုသူသည်ယခုကာလ၌အဆများစွာသောအကျိုးကို၎င်းနောင်ဘဝ၌ထာဝရအသက်ကို၎င်းခံရလက်တန့်ဟုမိန့်တော်မူ၏အငယ်37မှ34ထိုအခါကိုရောသည်တကြိမ်နှပါသောတပည့်တော်တို့ကိုခေါ်၍ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏ပရောဖက်များရေးမှတ်သမျှသည်လူသား၌ပြည့်စုံရလိမ့်မည်တပါးမျိုးသားတို့လက်သို့အနှံ့ခြင်းပြည့်ရပြုခြင်းနှင်းဆဲခြင်းတွေးနှင့်ထွေးခြင်းကိုခံရလိမ့်မည်သူတို့သည်လူသားကိုရိုက်ပုတ်၍တတ်ကြလိမ့်မည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုမိန့်တော်မူ၏ထိုစကားတော်တခွန်းကိုမျှတပည့်တော်တို့သည်နားမလည်ကြထိုအကြောင်းအရာသည်ဟွက်ထားလျက်ရှိသည်ဖြစ်၍မိန့်တော်မူချက်အ낵ကိုမရိပ်မိကြအငယ်35မှ43ယေရီခေါမြို့အနီး၌ရှိတော်မူစဉ်တွင်လူကန်းတယောက်သည်လမ်းနားမှထိုင်၍တောင်းစားလေ၏ထိုလူကန်းသည်လမ်း၌လူများသွားဖန်ကိုကြားလျင်အပေတို့ဖြစ်သည်ဟုမေး၏နာဇရက်မြို့သားယေရှုကြွသွားကြောင်းကိုသူတပားပြောလျင်ဒါဝိဒ်၏သားတော်ယေရှုအကျွန်ုပ်ကိုကယ်မတနာတော်မူပါဟုဟစ်ကြော်လေ၏ထိုသူကိုတိတ်ဆိတ်စွာနေစေခြင်းကရှိတော်၌သွားသောသူတို့သည်ငောက်၍ဆိုကြတော်လဲဒါဝိဒ်သားတော်အကျွန်ုပ်ကိုကယ်မတနာတော်မူပါဟုသာ၍ဟစ်ကြော်လေ၏ယေရှုသည်လည်းရက်တော်မူလျက်ထိုသူကိုခေါ်ခဲ့ဟုအမိန့်တော်ရှိ၏လူကန်းသည်အထံတော်သို့ချင်းကပ်ပြီးမှသင်၌အဘယ်သို့ပြုစေလိုသည်ဟုမေးတော်မူလျင်သခင်ကျွန်ုပ်မျက်စိမြင်စေခြင်းကပြုတော်မူပါဟုလျှောက်လေတော်ယေရှုကမျက်စိမြင်စေသည်ယုံကြည်ခြင်းသည်တင့်ကိုကယ်မပြီဟုမိန့်တော်မူ၏ထိုခဏချင်းတွင်ထိုသူသည်မျက်စိမြင်၍ဘုရားသခင်ဂုံတော်ကိုချီးမွမ်းလျက်နောက်တော်သို့လိုက်လေ၏လူအပေါင်းတို့သည်မြင်လျှင်ဘုရားသခင်ကိုအံ့ဩချီးမွမ်းကြ၏